တူရကီမှာငလျင်ကြီးလောက်ခဲ့ပြီးစနေရက်အကြာပြိုကျနေတဲ့တိုက်ခန်းအဆောက်အဦးတွေကြားကအသက်ရှင်လျက်ရှိတဲ့တာမီတာဖ3ယောက်ကိုရှာဖွေတွေ့ရှိခဲ့ပြီးကယ်တင်နိုင်ခဲ့တဲ့အကြောင်းတူရကီအစိုးရသတင်းဌာနကစနေနေ့တုန်းကထုတ်ပြန်ခဲ့ပါတယ်။အသက်49နှစ်အရွယ်ဆမီယာမိုဟာမက်အကာနဲ့အသက်40အရွယ်သူ့ရဲ့ဇနီးတော်နဲ့အတူအသက်12နှစ်အရွယ်သူတို့ရဲ့သားကိုကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။ကာဂျစ်စတန်ကနေလာရောက်ကူညီတဲ့ရှာဖွေကယ်ဆယ်ရေးအသင်းကတွေ့ရှိကယ်တင်နိုင်ခဲ့တာဖြစ်ပါတယ်။သူတို့ဟာဒဏ်ရာတွေရခဲ့ပြီးအစာအုပ်အပြတ်အောက်မှာနာရီပေါင်း300နီးပါးလောက်နေခဲ့ရပါတယ်။ဖခင်ပြည်သူဆမီယာဟာတတိယနေပြီးမူစတာဖာတက်ကတူမူစတာဖာကမယ်တက်ကတူဆေးရုံမှာဆေးကုသခံယူနေတယ်လို့ငလျင်တန်ခံရတဲ့ခရိုင်မျိုးတော်ကိုရောက်ရှိနေတဲ့တူရကီကျမ်းမာရေးဝန်ကြီးကပြောဆိုပါရတယ်။ဒါဖြစ်သူကတော့ဆေးရုံရောက်ပြီးအတော်အတာမှာတည်ဆုံသွားခဲ့ပါတယ်။သူတို့ကိုရှာဖွေတွေ့ရှိတဲ့နေရာမှာနောက်ထပ်တည်ဆုံတဲ့ကလေးငယ်နှစ်ဦးကိုတွေ့ရှိခဲ့တယ်လို့လည်းကယ်ဆယ်ရေးသမားတွေကပြောပါတယ်။သူတို့ဟာဆမီယာအက်ကာရဲ့ကလေးတွေဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ6ရက်နေ့ကပြင်အား9တပ်သမားရှိတဲ့ငလျင်ဟာတူရကီနဲ့ဆီးရီးယားတလျှောက်လှုပ်ခတ်ခဲ့ပြီးတည်ဆုံသူစုစုပေါင်း4,600ကျော်လောက်ရှိခဲ့ပါတယ်။